မြန်မာနိုင်ငံမှာဆစ်အစိုးရကဒီနှစ်အတွင်းမှာကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲတွေဟာလက်ခံနိုင်စရာအခြေအနေမှာမရှိတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးမစ္စတာတိုမတ်စ်အိုဟေကန်တနာကပြောဆိုလိုက်ပါတယ်။မြန်မာဆစ်အစိုးရဟာလူ့ခွင့်ရေးကိုလေးစားနိုင်တာချင်းမရှိတဲ့အတွက်ကြောင့်မလို့ဆစ်အစိုးရကကျင်းပပေးမယ်ရွေးကောက်ပွဲဟာလည်းအများလက်ခံယုံကြည်နိုင်စရာမရှိတဲ့အကြောင်းကိုမစ္စတာကန်တနာကပြောလိုက်တာပါ။မြန်မာနိုင်ငံခီးစဉ်အတွင်းမှာနေရင်ကျေကျုပ်ကြနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့သလိုမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှင်နဲ့လည်းတွေ့ဆုံခွင့်မရဘဲနဲ့မစ္စတာကန်တနာပြန်ထွက်လာရပြီးတဲ့နောက်မှာအဲ့လိုပြောလိုက်တာပါအပြည့်စုံကိုဆက်ပြီးပြောပြပေးပါအောင်ကိုသိန်းထိုင်ဦးရေ
ဟုတ်ကဲ့ခင်ဗျာ9ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေပြန်လာထိုင်းနိုင်ငံဘန်ကောက်မြို့ဘန်ကောက်လေးစိတ်မှာမစ္စတာကန်တနာကမြန်မာစီအစိုးရကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားအမြင်ကိုပြောဆိုခဲ့တာပ
ါ This will be my message that there is no sign, no indication that the government is willing to respect human rights and they, in this sense the elections won't be accepted
မြန်မာစီအစိုးရအနေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နိုင်မယ့်အရေးအယောင်မျိုးမတွေ့ရဘူးဆိုတာပါဒီတော့သူတို့ကျင်းပမယ့်ရွေးကောက်ပွဲဟာလက်ခံနိုင်စရာမရှိဘူးလို့ပြောရပါလိမ့်မယ
်မစ္စတာကင်နနာဟာ9ရက်ကြာခီးစဉ်အတွင်းအင်းစိန်ကျင်းထောင်တဲ့ရခိုင်ပြည်နယ်ဘူးသီးတောင်ကျင်းထောင်တွေကိုသွားရောက်ပြီးနှစ်ရှည်ထောင်ထဲချမှတ်ခံထားရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုထေကျွဲပါဝင်နိုင်ငံရေးအကျဉ်းသားတချို့ကိုတွေ့ဆုံခဲ့ပါတယ်။ဒီအကျဉ်းသားတွေကိုမြန်မာစီဆွေရကလွှတ်ပေးမဲ့အရေးအယံမတွေ့ရဘူးလို့သူကပြောပါတယ်။ဒီလိုနိုင်ငံရေးအကျဉ်းသားတွေကိုဆက်ပြီးဖမ်းဆီးထားမဲ့အခြေအနေရှိတဲ့အတွက်ဆေဆွေရကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်ခြင်းအပေါ်သူအနေနဲ့တန်တရားရှိတယ်ဆိုပြီးမစ္စတာကင်ဒနာကပြောခဲ့တာပါ
There is no indication that the government of Myanmar will release all prisoners of conscience This is a
ယုံကြည်ချက်ကြောင့်အဖမ်းဆီးခံနေရတဲ့သူတွေအားလုံးကိုဆစ်ဆွေးရကလွှတ်ပေးမဲ့အရေးအယံမတွေ့ရပါဘူးဒါကကျွန်တော်ရဲ့ခရီးစဉ်အတွင်းမှာကျွန်တော်ရဲ့တွေ့ရှိချက်ပါဒီလိုလွှတ်ပေးမဲ့အရေးအယံမတွေ့ရတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေကိုဆက်ပြီးဖမ်းဆီးထားမယ်ဆိုရင်ကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲဟာလေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်ပါဘူး
။မစ္စတာကင်ဒနာဟာမြန်မာနိုင်ငံခီးစဉ်တွင် NLD ခေါင်းဆောင်တွေနိုင်ငံရေးအကျဉ်းသားတွေအပြင်မြန်မာစီအစိုးရကဒေါ်အောင်ဆန်းစုကြည်နဲ့ဆက်သွယ်ဖို့တာဝန်ပေးရခြင်းခံထားရတဲ့အလုသမားရေးဝန်ကြီးဦးအောင်ကြည်တရားသူကြီးချုပ်ဦးအောင်တိုးရှင်းနေချုပ်နောက်ပြည်ထောင်ရေးဝန်ကြီးနဲ့ရဲချုပ်တို့ကိုတွေ့ဆုံခဲ့ပါတယ်။စီအစိုးရကဖွဲ့စည်းထားတဲ့လူ့ခွင့်ရေးကော်မတီနဲ့လည်းမစ္စတာကင်ဒနာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းဥပဒေတွေကိုလူ့ခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီပြောင်းလဲပြင်ဆင်မှုလိုအပ်တဲ့အကြောင်းမစ္စတာကင်ဒနာကအရင်ကလေးကပြောခဲ့ပူပါတယ်။သူ့ရဲ့ခီးစဉ်အတွင်းနေအင်ကျချုပ်ကြခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့တဲ့အတွက်စိတ်ပျက်မိတဲ့အကြောင်းကိုလည်းမစ္စတာကင်ဒနာကပြောဆိုခဲ့ပါတယ်ခင်ဗျာ။